ဟုတ်ကဲ့မနေ့ကရုရှားမြန်မာနှစ်ဖက်တွေ့ရမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်က
ကျွန်တော်ဆိုတော့ရဲ့ဦးဆောင်မှုကြောင့်ရုရှားနိုင်ငံအခုလိုထိတ်ထက်နိုင်ငံဖြစ်လာတာလေဒါမြင်ဖြစ်လာတဲ့အတွက်ကြောင့်ဆိုတော့ရဲ့ဦးဆောင်မှုကောင်းဆောင်မှုလေမြတ်စွာဘုရားကိုပြုပါကြောင်းပြောလို့ပါတယ်ဆိုတော့ကမ္ဘာကောင်းဆောင်တစ်ခုတယောက်ဖြစ်ပြီးတော့မှကမ္ဘာရေးကိစ္စများတော့လေတမတမကြည့်ကြမှန်မှန်ကန်ကန်နဲ့လှုပ်ဆောင်နေတာတော့ကျွန်တော်တို့တွေ့ပါတယ
်အခုစီဝဲမှာပြောခဲ့တာနဲ့ပတ်သက်ပြီးရုရှားသမ္မတရုံးခရမလင်နန်းတော်ကြီးညာချက်ကိုကူကားပြီးမြမရေးလေးလာသူအရေးထွက်လာတော့
ဒီသမရပူတင်ကတော့မင်းအောင်လှိုင်ဒီတစ်ခေါက်ကတော့အိမ်ဆောင်အစိုးရရဲ့ဝန်ကြီးချုပ်ဖြစ်နေလာတာဖြစ်တဲ့အကြောင်းသူဖိတ်တာကိုလက်ခံတဲ့အတွက်ကျေးဇူးတင်ကြောင်းနောက်နှစ်မှဆိုရင်တော့အဲမြန်မာနဲ့ရုရှားဒီတန်တမာဆက်ဆံရေးပေါ့နော်85နှစ်ပြည့်မြောက်ပြီဆိုတဲ့အကြောင်းပေါ့အဲ့ဒါတွေကိုပုံမှန်မှာပဲသူကတော့တာမန်ပဲပြောသွားတာပေါ့နော်ဒါပေမဲ့နဇကဥက္ခရာကတော့သူ့ကိုနည်းနည်းခါမြောက်မြောက်ပြောသွားတာတတိထားလိုက်မိတယ်။သမရဘူတင်ကကဘာနံပါတ်1ခေါင်းဆောင်ဖြစ်တဲ့အကြောင်းပေါ့နော်။သူ့ရဲ့ကြိုးပမ်းမှုကြောင့်ကဘာကြီးတည်ငြိမ်အချမ်းရေးအတွက်ဆောင်ရွက်နေတာကိုထောက်ခံကြောင်းစသဖြင့်ပေါ့ဗျာ။အဲအဲ့ဒါလိုခါမြောက်မြောက်ကလေးပြောသွားတာတွေ့ရပါတယ်ဗျာ
။အခုလိုဖြစ်လာတာကမြမထုံတဲ့အစဉ်လာမူဝါဒအပြောင်းလဲကြီးဖြစ်သွားတာလို့လည်းပြည်သူပါတီဥက္ကဋ္ဌဦးကူကိုကြီးကသုံးသပ်ပါတယ်။
မြန်မာနိုင်ငံကအစဉ်တစိုက်ကင်ဆယ်ခဲ့တဲ့လူလက်ရည်တက်ကြွသောဒီဈာနေဝါဒရွေလာတယ်လို့သုံးသပ်မိပါတယ်။1962ဗိုလ်ချုပ်နေဝင်အာဏာသိမ်းတဲ့အချိန်တုန်းကစစ်အေးကာလအပြင်းထန်တဲ့အချိန်ဒါအမေရိကန်အုပ်စုနဲ့ဆိုဗီယက်အုပ်စုဆိုပြီးဖြစ်တဲ့အချိန်မှာတကယ့်ကိုသမ္မတနိုင်ငံရေးဝါဒကိုတိတိကျကျကျဉ်းသုံးပြီးတော့ဖျက်ဆန်းလာခဲ့တယ်။1988အာဏာသိမ်းတဲ့ခါကျတော့ဒီဆိုဗီယက်ယူနီယံပြိုကွဲသွားတာဘာလင်တိုင်းပြိုသွားတာနဲ့စီးရေးတိုက်ပွဲအဆုံးသတ်ပြီးတော့နောက်ဆုံး liberal democracy အောင်ပွဲခံသွားပြီး global trend ဟာ partisan democracy ဈေးွက်စီးပွားရေးစနစ်ကိုဒီအာဏာသိမ်းစစ်ကောင်းဆောင်တွေကိုနှိုက်ကပြိုင်နာမယ်အခု2021ဒီအာဏာသိမ်းတဲ့ကိစ္စမှာကြတော့ liberal ကနောက်ကျန်ရှော့ကျပြီးတော့ဒီအမျိုးသားရေးဝါဒီတွေအားကောင်းလာတယ်တရုတ်အင်အားအရန်ကြီးမားလာတယ်ရုရှားကလည်းပြန်ပြီးတော့အားပြန်ကောင်းလာတဲ့အခြေအနေမျိုးမှာအမေရိကန်ဦးဆောင်တဲ့ကဘာမဟုတ်တော့ဘူးနဲ့ကဘာကြီးကိုနိုင်ကဘက်နဲ့စဉ်းစားတဲ့ပုံစံဖြစ်လာတဲ့အချိန်မှာအခုဒီခရီးစဉ်ဟာဒါအစဉ်လာဒါမြမနိုင်ငံသားကြီးမူဝါဒကနေပြောင်းသွားပြီလို့မြင်ပါတယ်
အဲဒီတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဘာကြောင့်ခုလောက်ထိသမရဘူတင်ကိုကြောခဲ့တာကိုမေးရမှာဦးရဲထွန်းကဟ
ိုအဲ့ဒီပြောလိုက်တဲ့ဇာတ်ကားကတော့တော်တော်များများကတော့သဘောတူမယ်တော့မထင်ဘူးပေါ့နော်ဘာကြောင့်လဲဆိုတော့ဥရောပမှာအခုကယူကရိန်းနဲ့ဖြစ်တဲ့စစ်ပွဲမှာရုရှားကဝင်ရောက်ကျူးကျော်သူအဖြစ်နဲ့အဲ့ဒါလိုမြင်ကြတာ哦ဒီမှာကတော့နဇကဥက္ခအနေနဲ့ဒီလိုပြောရတဲ့အကြောင်းရင်းကတော့သူကရုရှားနဲ့အရန်ကိုရင်းနှီးကြတယ်အရန်ရင်းနှီးပြီးတော့အားကိုးကြတာပေါ့နော်အထူးသဖြင့်တော့ကမ္ဘာနိုင်ငံရေးမှာကုလသမဂ္ဂတို့လိုနိုင်ငံရေးစင်မြင့်တွေမှာအရင်ကတရုတ်ကိုပဲအားကိုးအားထားပြုပေးရရာကနေတရုတ်ကအခုကခက်တန်းတန်းဖြစ်နေတဲ့အတွက်ကြောင့်မလို့လုံးဝယုံကြည်စိတ်ချရတဲ့နိုင်ငံကြီးပေါ့နော်အင်အားကြီးနိုင်ငံတခုလိုတဲ့အတွက်သူပုံကိုရေးအရရင်းနှီးမှုထူထောင်ခြင်းလို့ဒီလိုထူထူကဲကဲချီးမြှောက်ပြီးတော့ပြောတယ်လို့သုံးသပ်ပါတယ
်အခုလိုအပြန်အလှန်ပူပေါင်းဆောင်ရွက်မှုတွေကြောင့်ပုံမှန်စည်ရေးပြင်တခြားကဏ္ဍတွေပေါ်တည်ရမှုဖြစ်လာနိုင်တာကိုမေးရမှာလဲဦးရဲထွန်းကပဲ
စီးပွားရေးနဲ့ပတ်သက်လို့တော့ရုရှားကသမ္မတကစပြီးတော့ပြောတာပေါ့နော်စီးပွားရေးထက်ဆန်မှုတွေကတဖြည်းဖြည်းနဲ့တိုးတက်လာတဲ့အကြောင်းနဲ့လွန်ခဲ့တဲ့6လအတွင်းမှာအဆ140လောက်တောင်တက်လာတယ်ဆိုပြီးတော့ပြောသွားပါတယ်။ကိန်းကနန်းနဲ့တော့သူအတိအကျမပြောဘူးပေါ့နော်။အဲခံမှန်းကြည့်ရတာကတော့အရင်တုန်းကဒီနိုင်ငံအပြန်အလှန်ကုန်သွယ်မှုကနည်းပါးတယ်ထင်ပါတယ်။ကျွန်တော်တို့တောက်လျှောက်ဒီမြန်မာနိုင်ငံနဲ့ကုန်သွယ်မှုတွေယင်းနှမြုံနံမှုစီးရင်နေကြည့်တဲ့အထင်မှာရုရှားကသိမပါတော့ဒီတလောမှာပေါ့နော်။ဒီဘက်နှစ်ထဲမှာဒီနာဆာကအာဏာယူပြီးတဲ့နောက်ပိုင်းမှာဒီလှုပ်လာတဲ့အခါကျတော့ဒီအဆ140တက်လာတယ်ဆိုတာကဟိုအဆအနေနဲ့တော့များတာပေါ့နော်တကယ်အနေနဲ့ပြောမယ်ဆိုရင်တော့တရုတ်တို့စင်ကာပူတို့နဲ့ကုန်သွယ်တာတော့များမယ်မထင်ဘူးအဲနောက်ဆက်တွဲအမှုမြူစွာရင်ပူးပေါင်းဆောင်ရွက်ရေးကိစ္စကိုတော့အဲစာချုပ်ချုပ်လိုက်တယ်ဆိုတဲ့သဘောကလှုပ်တော့မယ်ဆိုတဲ့သဘောပေါ့နော်အရင်တစ်ခေါက်ကတော့ဟိုနားလည်မှုစာချုပ်သွားပဲထိုးတာ
ပို့ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အခုတစ်ခေါက်ခီးစင်တဲ့သမရပူတင်နဲ့တွေ့ခွင့်ရတာဖြင့်မြန်မာနိုင်ငံမှာလောင်စာဆီနဲ့ဒေါ်လာဆီအကျပ်ရိုက်နေချိန်အသက်ရှူပေါက်ရမလားလို့စစ်ကောင်စီကမျှော်လင့်ချက်ပေးလို့ဒါလည်းပါနေတယ်လို့တချို့သုံးသက်သူတွေကထောက်ပြနေကြပါတယ်ခင်ဗျ